ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကိုဝင်ဆောင်စောင့်ရှောက်ပုံကိုတင်ပြထားပါတယ်။ကိုဝင်ဆောင်တွေအနေနဲ့ကိုဗစ်ရောဂါကာကွယ်နိုင်ဖို့အိမ်မှာအဓိကနေရတော့လဲပဲပုံမှန်ကိုဝင်ဆောင်စောင့်ရှောက်မှုကိုတော့ခံယူသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဝင်ဆောင်စောင့်ရှောက်မှုဘလို့စနစ်တကျခံယူပြီးသွားဖို့လာဖို့ခက်နေသေးရင်လဲဘလို့ရေးပေါ်လက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပါလဲ။အသွားအလာကန်သက်ကန်စခန်းတွေကကိုဝင်တွေတွေလဲဘာရီသိထားသင့်ပါလဲ။ဒီအကြောင်းသားဖွားမိရဲ့အထုကုအငိမ့်စားပမောခဒေါက်တာမြတိတာကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ။ကဲတပါမီရဲ့သူကုဆရာဝန်ကြီးပမောခဒေါက်တာမြတိတာခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီကူးစက်မှုခံရရင်ပိုပြင်းပြင်းထန်ထန်ဖြစ်နိုင်တယ်လို့ဒီနောက်ဆုံးတွေ့ရှိထားတာကြောင့်ကာကွယ်ရေးတွေကိုပိုလုပ်ပြီးတော့ဖြစ်နိုင်ရင်အိမ်မှာပဲအဓိကနေဖို့ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဒီတစ်ခေါက်တော့ဆရာမကြီးဒီအိမ်မှာအဓိကနေရတော့လည်းပဲခလေးမမွေးခင်မှာဒီကိုဝင်ဆောင်ကာလပေါ့နော်စစ်ဆေးမှုတွေကိုလည်းလွတ်ဖို့လိုတဲ့အခါကျတော့ဘလို့စီမံသင့်တယ်ဆိုတာကိုအဓိကဆွေးနွေးတော့မှာပါဆရာမ။အဲ့ဒီတော့ဒီကိုဝင်ဆောင်ကာလစစ်ဆေးမှုနဲ့ပတ်သက်ပြီးဆရာမဘာအဓိကစာပြောချင်လဲ
။ကျမတဲ့မိရင်ကျမတဲ့ကလေးလေးရဖို့ဆိုတာကိုဝင်ဆောင်စောက်ရှောက်မှုကိုစနစ်တကျပုံမှန်လမ်းလူရဲ့ပိုင်းမှာတလားတခါလိုင်းရင်လာပြီဆိုလို့ရှိရင်နှစ်ပတ်တခါဘူးရည်ရင်တစ်ပတ်တခါအဲ့လိုမျိုးစောက်ရှောက်မှုခံယူရတယ်။ဆိုတော့အခုချိန်ခါလာမှာတော့စီယုံစီကန်းသွားဖို့လေဖြစ်ရှိတယ်။စီယုံစီကန်းမှာလူစုလူဝေးနဲ့ဖြစ်နေရင်လေအထွေရကြဘူးပေါ့နော်အိမ်မှာပဲနေတဲ့နေဆိုနေကြတဲ့ခါကျတော့ကိုယ်ဆောင်ဆောင်ဆောင်ဖို့ခံယူဖို့ဟာအတွက်ချက်ချင်းရှိတာပဲဒါပေမဲ့အဲ့ဒီဒီကာလလေးမှာနောက်လူလုံးကတော့တစ်လတစ်ခါလောက်ပဲကြရတာဆိုတော့ဒီကာလကတိုက်ဆိုင်နေတုန်းကမကြဖြစ်တာကိစ္စမရှိဘူးပေါ့လိုက်ရတဲ့အပိုင်းပေါ့တစ်ပတ်တစ်ခါအထူးသဖြင့်မွေးကန်ပြီးတစ်ပတ်တစ်ခါကြရပြီဆိုတဲ့အလိုမျိုးပေါ့အဲ့အရာမျိုးကြရင်တော့မပြမနေကြဖို့လို
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီမဖြစ်မနေပြရမယ်သူတွေအတွက်ဒီကာလမှာမဖြစ်မနေဘယ်လိုစီစဉ်သင့်လဲဆရာမ
သွားလာဖို့ဆက်သွယ်ဖို့ခက်ခဲနေဆိုလို့ရှိရင်စီယုံစီကံဆိုရစီယုံကြီးအကြည့်လက်မှာဆိုလို့ရှိရင်အကြည့်လက်ကျမကြီးဆရာမကြီးတောက်ပါဆရာမကြီးသူတို့နဲ့အမြဲချိတ်ဆက်ထားမှုပြပါလေအဲ့တော့ဖုန်းတယ်လီဖုန်းနဲ့ဆက်တယ်လေဆိုတာကတော့မြို့ပေါ်မှာတော့ဆင်ပြီးပါလေတကယ်လို့အရေးပေါ်ဖြစ်ရင်တော့ဖုန်းနဲ့ဆက်ပြီးတော့အင်းမြန်ဆက်သွယ်လို့ရပါလေအဲ့တော့ဝင်ဆောင်စောင့်ရှောက်မှုကလေအခုနောက်ပိုင်းဆိုလို့ရှိရင်အချိန်ကြီးပြီးလာလို့စီယုံစီကံကြီးပြလို့စင်ပြလာပြီဆိုတဲ့အချိန်ခါမှာလေစနစ်တကျပေါ့နော်သူတင်ပြီးတော့ booking ယူနေတော့အချိန်ကိုလေသူတွေအများကြီးစုပြုံနေကြမျိုးမဟုတ်ခဲနဲ့တယောက်နဲ့တယောက်နဲ့ခြားပြီးမှခေါ်မင်းအချိန်ရောစည်းကမ်းနေရလေအခုဆိုရင်ထိုင်ကုန်နေရအစားတယောက်ခြားပဲထိုင်ဖို့ဆိုပြီးအကုန်လုံးပြင်ဆင်ထားတာလေးရှိပါတယ်အဲ့တော့အချိန်ရောစည်းကမ်းသွားတဲ့အခါမှာလေကာကွယ်တဲ့မိစီစနစ်တကျတော့ပြီးတော့သွားဖို့လိုပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာမဖြစ်မနေဒီသွားမယ်အရေးပေါ်အချိန်မျိုးကော
အချိန်ဒီအရန်ကိုခက်ခဲနေလို့မသွားနိုင်ဘူးဆိုရင်အဲ့ဒီအချိန်ကြီးမျိုးမှာတော့ဒီရေးပေါ်တစ်ချက်သားလေးကိုတည်ထားဖို့လိုပါတယ်။ကိုဝင်တယ်ရင်မကဘူး၊စမွန်တယ်ရောကျန်တဲ့မိသားစုဝင်တွေအားလုံးကတည်ထားဖို့လိုပါတယ်။အဲ့လိုတည်ထားခြင်းအပြင်ချိန်နဲ့တပြေးညီပေါ့ကျန်မာရေးဌာနကိုမနှောင့်ညီပဲသွားဖို့လိုပါတယ်။တော့နှောင့်ညီသွားလို့ရှိရင်ကိုဗစ်ကူးတာမကူးတာကနောက်မှဖြစ်မှာ။အခုလက်တလောဒီအရေးပေါ်ပြဿနာကြောင့်အမေကလေးအသက်အန္တရာယ်ဖြစ်မှာဆိုရပါတယ်။ဒါကြောင့်ဒီရေးပေါ်လက္ခဏာတွေကတော့ပါလေဆိုနံပါတ်1ကဖိုက်နာခြင်းပေါ့။ကလေးမွေးဖို့နာတာလည်းဖြစ်သွားနိုင်တယ်။ဒီစီလာစီမဟုတ်တော့လေနားမရှိပဲဖိုက်နာရင်ကလေးမွေးဖို့ဖြစ်လာမယ်ဆိုရင်ဖိုက်နာတာဖြစ်နိုင်တယ်။တခြားစီလာညောင်ဖို့ဆိုလေဖိုက်နာတတ်တယ်။အချင်းကွာတယ်ဆိုလေဖိုက်နာတတ်တယ်။အဲ့ဒါတွေအကုန်လုံးကလေအမိကလေးကျမရေးနဲ့ဆက်ဆက်တယ်။ဒါကြောင့်လို့ဖိုက်နာတယ်ဆိုအများကြီးဖြစ်ပါလေ။နောက်နံပါတ်2အချက်ကတော့သွေးဆင်းတယ်ပေါ့။ဒီအန္တရာယ်ကင်းတဲ့ဒီမွေးကန်ကြီးခေါင်းဆွဲဆင်းတဲ့လူမျိုးဆင်းတာလေးစားပြီးတော့အချင်းကွာလို့ဆင်းနေအချင်းရှိရောက်လို့ဆင်းနေအဲ့ဒီဖြူအမေကလေးအသက်အန္တရာယ်ကိုမနစ်ပိုင်တင်ကိုရောက်သွားနိုင်တဲ့အချင်းမျိုးဖြစ်နိုင်ပါတယ်။နည်းနည်းလေးပဲဆင်းပြီးဖြစ်ပါသေး။နည်းနည်းလေးဆင်းလာရင်နောက်မှာဝေါ်ကနေအများကြီးတစ်ကြိမ်နဲ့ဆင်းလာရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီအချိန်ကောင်ကိုရေးဖို့သွားမှာဖြစ်ပါတယ်။နောက်တစ်ချက်ကရေးဆင်းခြင်းပေါ့။ဒီမှာအိပ်ပေါ်သွားတာပေါ့လေ။ကလေးလေးရှိလို့ပိုးဝင်သွားနိုင်ပေါ့။ပိုးဝင်သွားရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီမွားရီတွေကုံသွားရင်လည်းပုံမှန်အဖြစ်တော့တအင်းကကျင်အားလေးတွေလာပြီးကလေးမွေးသွားတတ်တယ်လေ။အဲ့တော့ဒီစင်းပြီဆိုရင်လည်းဒါအရေးပေါ်လက္ခဏာဖြစ်ပါတယ်။ဒါတွေကတော့လူအများစုသိထားတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့မသိတဲ့နောက်တစ်ချက်ကတော့ကလေးနဲ့ပတ်သက်တာပါ။ဖိုက်ချက်မှာကလေးကနေမကောင်းလို့ရှိရင်အတိုးနေသွားတတ်ပါတယ်။အတိုးနေတာကိုဘယ်သူမဆိုင်နိုင်ဘူးလို့ရှိရင်လုံးဝမတိုးတော့ဘဲနဲ့ကလေးအလုံးခုန် ဒါမှမဟုတ်ကလေးအတိုးနေတယ်ဆိုတာလည်းအန်ဒီရဲ့လက္ခဏာတည်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဒီကွရန်တင်းအတွက်လာကန်ဆက်ထားတဲ့စခန်းတွေမှာတစုံတရာကိုယ်ဝန်ဆောင်မိခင်တွေရှိနေပြီလို့ကြားတဲ့အတွက်သူတို့အတွက်ကိုဆရာမဘယ်လိုအကြံပေးချင်လဲ
ကိုယ်ဝန်ဆောင်ဒီကိန်းလေးပေါ့ကွရန်တင်းထဲမှာအခုပါကြပါတယ်ပြီးတော့ပြန်ပေါ့နော်ဒီမှာကိုယ်ဝန်တွေအများကြီးပါပါတယ်ကိုယ်ဝန်တွေကွရန်တင်းထဲမှာနေရတော့မယ်ဆိုရင်အရေးကြီးဆုံးကတော့ကိုယ့်ရဲ့တောင်းနေကြစီတွေပေါ့နော်ကိုယ်ဝန်ဆောင်ဆောက်ဆောက်ဟိုအားစီတွေရှိမယ်နော်ကိုယ်ဝန်နဲ့ပတ်သက်တဲ့စာရွက်စာတမ်းတွေပေါ့အခုတည်းကမွေးကန်ပြီးဖွားကန်ပြီးတိုင်းရင်းနဲ့အပိုင်းကုလကျော်လာပြီဆိုတဲ့အပိုင်းဘလို့မွေးဖို့ plan လုပ်ထားတယ်ဆိုတဲ့စီမံချက်ကအစပေါ့အဲ့လိုစာရွက်စာတမ်းတွေမပါဘူးဘာမှလည်းဆောက်ရှောက်မှုတစ်ခါမှမခံထားပါဘူးဆိုရင်တော့ quarantine site ကဆောက်ရှောက်ပြီးတဲ့လူတွေကကျန်းမာရေးဌာနနဲ့ဆက်ဆက်ပေးရမှာဖြစ်ပါတယ်နော်အဲ့ဒီကြလို့ရှိလို့ရှိရင်တော့အထူးကလေးမှားတင်တာကတော့ quarantine ကာလဆိုတာကဒီတိုက်ရောဂါဖြစ်တယ်ဆိုရင်ဒီအစာအာဟာရနဲ့ပတ်သက်လို့လည်းအခက်အခဲတွေရှိလာမယ်နော်အဲ့ဒီကြရင်တော့ကိုယ်ဝန်ဆောင်တွေလို့တိုင်းမိခင်လေးအဲ့ quarantine site မှာပါရင်တော့တော့မပါဘဲကိုယ့်အိမ်မှာကိုယ်နေလဲအာရရောကြည့်အောင်စားဖို့အဲ့ဒါအပြင်ကိုကိုယ်ဝန်တွေနေနေလှုပ်လှုပ်ရှားရှားသိကျင်ကလေးတွေလှုပ်ဖို့လိုပါတယ်အဲ့တော့ကိုယ်ရှိတဲ့နေရာလေးတွေမှာပဲလမ်းလျှောက်တဲ့လှုပ်ရှားမှုကလည်းကောင်းတဲ့သိကျင်ကတစ်ခုဖြစ်ပါတယ်အဲ့လိုလှုပ်ရှားမှုမရှိရင်ကိုယ်ဝန်တွေကသူ့ချေတတ်တဲ့ခြေတလုံးကသူ့ချေမယ်အဆုတ်ကိုသွားဆုပ်ရင်သူ့ရဲ့ရုပ်သားအောင်နေဆိုပြီးတော့ဟောချက်ပြီးအကြံအတည်ဖြစ်တတ်ပါတယ်အဲ့တော့ပုံမှန်လှူရှာမှုလေးတွေလုပ်ဖို့လိုတယ်လို့အနားယူဖို့လိုပါတယ်အဲ့တော့အနားယူရဲဆိုတာကလည်းအဲ့ quarantine ထဲမှာနေတဲ့လူတွေရဲ့အခုဆိုရင်အလုပ်မသွားရဘူးအိမ်မှာပဲနားနေတဲ့လူတွေရဲ့ဆိုရင်အဲထိုင်နေတာကိုသူကနားနေတယ်လို့လူအများစုကနားလေတယ်ဒါပေမဲ့အဲ့ထိုင်နေတာကြီးကြာကြာထိုင်နေသရေသားလေးနဲ့တိမ်ကဒီပေါင်ရံမှာရှိတဲ့ဒီတလုံးဘက်ကလာတဲ့သွေးကြောကြီးတွေကိုဖိထားတယ်အဲ့ခြေရောက်အောက်ပိုင်းကသွေးတွေကနှလုံးကိုမပြန့်နိုင်ဘူးပေါ့အဲ့တော့ခြေတလုံးမှာသွေးအိုင်နေခြေရောက်တည်ရောက်မင်းအဲ့ဒါအပြင်နှလုံးကိုသွေးပြန့်တာနေတော့နှလုံးကသွေးပြန့်ခတ်တာလည်းနေတော့သွေးပေါင်လည်းကျတတ်တယ်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုသွေးရောက်ရှိမှုသွေးလက်ပတ်မှုကလည်းနေသွားတတ်တယ်နောက်ဥမာကလေးရဲ့အချင်းကိုသွေးသွားတာနေတော့ရင်ကလေးရဲ့ကြီးထွားမှုကိုထိခိုက်တတ်တယ်ဒါကြောင့်မို့ဒီကိုဗစ်ကာလမှာကြာကြာထိုင်ခြင်းကြာကြာရက်ချင်းမလုပ်ခင်နေအနားယူမယ်ဆိုရင်ပြီးဆောင်ပေးပြီးတော့အနားယူပေးခြင်းအားဖြင့်သွေးလက်ပတ်မှုပတ်တာအောင်ဒီကိုအရင်တတိပြုပို့ပါလေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။